ရခိုင်ပြည်နယ်အစိုးရနဲ့လွှတ်တော်ကိုဦးဆောင်နိုင်ရေးအတွက်အစိုးရတည်ဖွဲ့မဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တွေ့ဆုံဆွေးနွေးဖို့ရခိုင်ပြည်နယ်ရင်းအများစုအနိုင်ရရခိုင်အမျိုးသားပါတီကဦးဆောင်ကော်မတီတရက်ကိုပါတီဆုံးဖြတ်ချက်နဲ့ဖွဲ့စည်းလိုက်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့တိုင်းရင်းသားပါတီတွေနဲ့တွေ့ဆုံဆွေးနွေးရေးအတွက်ဆန္ဒရှိပေမဲ့လို့ရက်အတိအကျမတတ်မနိုင်သေးတဲ့အကြောင်းတုံ့ပြန်ပါတယ်။မတ်တင်ငင်ထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ရခိုင်ပြည်နယ်တွင်းမှာလွှတ်တော်နေရအများစုအနိုင်ရထားတဲ့ရခိုင်အမျိုးသားပါတီကပြည်နယ်အစိုးရဖွဲ့စည်းနိုင်ဖို့နဲ့ရခိုင်ပြည်နယ်လွှတ်တော်အကြီးအကဲနေရာတွေရရှိရေးအစိုးရတစ်ဖွဲ့မဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဆွေးနွေးဖို့ဦးဆောင်ကော်မတီတရက်ကိုဖွဲ့စည်းလိုက်တာဖြစ်ပါတယ်။ရခိုင်မျိုးသားပါတီဘက်ကပြည်နယ်လွှတ်တော်အမှတ်နေရာ23နေရာအနိုင်ရထားပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဘက်က၈နေရာနဲ့လက်ရှိအာဏာရပြည်ထောင်စုချက်ခံရေးနဲ့ဖွံ့ဖြိုးရေးပါတီက၄နေရာအနိုင်ရရှိထားတာဖြစ်ပါတယ်။ဒီလိုအခြေအနေမှာပြည်ထောင်စုအစိုးရဖွဲ့မဲ့ NLD ပါတီနဲ့ညှိနှိုင်းပြီးရခိုင်မျိုးသားပါတီဘက်ကပြည်နယ်အစိုးရနဲ့လွှတ်တော်ကိုဦးဆောင်နိုင်ဖို့မျှော်လင့်ထားတဲ့အကြောင်း ANP ပါတီရဲ့ခေါင်းဆောင်တဦးဖြစ်သူဒေါက်တာအေးမောင်ကပြောပါတယ်
။ဟိုမျိုးသားဒီမိုကရေစီဖွဲ့ချုပ်ဟာဒီကရိုးဖက်ကပုဂ္ဂိုလ်တွေအဲ့လိုဖက်ကခေါင်းဆောင်တွေနိုင်ငံတော်ကြီးကြီးတွေနဲ့ဆွေးနွေးပြီးတဲ့နောက်ပိုင်းမှာတို့ဖြင့်မြန်မာနိုင်ငံရဲ့ခင်းချင်းနဲ့ပတ်သက်လို့ဖြစ်ဖြစ်နော်ခုနလိုပြည်တော်စုအစိုးရပြည်နယ်အစိုးရဖွဲ့စည်းနေတဲ့ပတ်သက်လို့ဖြစ်ဖြစ်ဆွေးနွေးညှိနှိုင်းတိုင်ပင်လာနိုင်တယ်လို့ပဲနော်ကျွန်တော်တို့ဖက်ကတော့ယုံကြည်ပါတယ်တကယ်လို့များဆွေးနွေးခဲ့ရင်ကျွန်တော်တို့ဖက်ကလည်း outline လေးတွေကိုကျွန်တော်တို့ဆွေးနွေးထားပြီးသားဖြစ်တာပေါ့နော်ဆွေးနွေးမဲ့ commission ကိုလည်းဖွင့်ထားပါတယ်ကျွန်တော်ဦးဆောင်ပါတယ်ဖြစ်တွေ့ရမှုပါပါတယ်
ပြီးခဲ့တဲ့ရွေးကောက်ပွဲမှာအစိုးရဖွဲ့နိုင်တဲ့အထည်အပြတ်အသတ်အနိုင်ရရှိထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘက်ကတော့တိုင်းရင်းသားတွေနဲ့လက်တွဲလုပ်ကင်မယ်လို့ပြောဆိုထားပေမဲ့အခုချိန်ထိတော့အနိုင်ရတိုင်းရင်းသားပါတီတွေနဲ့ဆွေးနွေးမှုတွေမရှိသေးပါဘူးဆွေးနွေးလို့တဲ့ဆန္ဒရှိပေမဲ့ရက်တိအကျမတတ်မှတ်ရသေးတဲ့အကြောင်း NLD ရဲ့ပြောခွင့်ရဦးဝင်းထိန်ကပြောပါတယ်အဲ့
လိုမှလည်းတော့ရှိရယ်ကျွန်တော်တို့ကအချိန်လမ်းချိန်ရှိတဲ့ဒီလိုကျမကျေနေဒီဘာကြောင့်လဲဆိုတော့ကောင်းစားပြတ်တော့မှမီးရတယ်။တခြားသူရဲ့ဖြစ်ဒီကျေနေတယ်လို့ဆယ်လာပါကြီးရဲ့ပြီးတော့ဆက်လာရှိတယ်ဒါကြောင့်အချိန်ကမှလေး
ရခိုင်ပြည်နယ်တွင်းအမတ်နေရာအများစုအနိုင်ရထားတဲ့ရခိုင်မျိုးသားပါတီဘက်ကတော့အစိုးရအသစ်ဖွဲ့မဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့ပြည်နယ်အရေးဆွေးနွေးဖို့စတင်ကမ်းလှမ်းမှာမဟုတ်ဘူးလို့ပါတီခေါင်းဆောင်ဒေါက်တာအေးမောင်ကပြောပါတယ်။ဒါပေမဲ့ NLD ဘက်ကကမ်းလှမ်းလာဖို့ကိုမျှော်လင့်နေတဲ့အကြောင်းပြောပါတယ်။
ကျွန်တော်တို့ကကမ်းလှမ်းဖို့မရှိပါဘူး။ဟောကျွန်တော်တို့ကပြည်နယ်လေးတစ်ခုရဲ့အနိုင်ရတဲ့ပါတီလေးဖြစ်ပါတယ်။ပြည်ထောင်စုသတ္တဝဲမှာလည်းလိုအပ်သလိုပူးပေါင်းဆောင်ရွက်သွားမယ်အနေထားလေးရှိပါတယ်တော့တော့ခုနလိုမြန်မာနိုင်ငံတစ်ခုလုံးကိုအပြောင်းလဲတစ်ခုတွဲဥဆောင်နေတဲ့ပါတီဖြစ်လို့เนาะကျွန်တော်ထင်ပါတယ်တိုင်းသားပါတီများနဲ့เนาะတရားဝင်သူခကဂျင်းွေဖို့အတွက်ကမ်းလှမ်းလာနိုင်လေလို့ပဲရခိုင်တို့များများကျွန်တော်တို့เนาะဒါနားလေပါတယ်အဲ့ဒီခါမှာကျွန်တော်ဘက်ကဂျင်းွေဖို့အချိန်တင်ဖြစ်နေပါပြီကျွန်တော်ဘက်ကကမ်းလှမ်းရတဲ့အနေအထားကအမှန်တန်ခက်ပါတယ်
အစိုးရတက်ဖွဲ့မဲ့ NLD ပါတီဘက်ကတော့တိုင်းရင်းသားတွေရဲ့အခမ်းကဏ္ဍကိုအစဉ်တစိုက်အလေးထားတယ်လို့ဒီဇိုင်းမှတ်မှတ်ပြောဆိုထားတာဖြစ်ပါတယ်။ဒီဇင်ဘာလ9ရက်နေ့ကနေပြည်တော်မှာလွှတ်တော်တက်ရောက်နေတဲ့တိုင်းရင်းသားလွှတ်တော်အမတ်တွေနဲ့နောက်ဆုံးတွေ့ဆုံပွဲမှာလည်း NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတိုင်းရင်းသားတွေအနေနဲ့ဗမာလူမျိုးတွေကိုတိုင်းရင်းသားအဖြစ်အသိအမှတ်ပြုကြဖို့အကူအညီပေးပူးပေါင်းဆောင်ရွက်ကြဖို့ NLD ပါတီကိုလည်းဝေဖန်အကြံပေးကြဖို့တိုက်တွန်းပြောဆိုခဲ့ပေမဲ့အစိုးရတက်လက်ထက်တိုင်းရင်းသားတွေရဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးတီးတီးတန့်တန့်ပြောဆိုခဲ့တာမျိုးမရှိသေးပါဘူးရှင်။